Welcome to the Voice of America in Burmese.
Mingla nya jam ma khmyar 2020 ni December la 16 ye hudu nya be VOA season ni ko Washington DC ga ni sa tin thau le ni ba bi. COVID-19 ye bo chin ni chaung VOA season ni ko ya yu ya phin pou san pyaung le thau le ni da ma. A khu yin song naw song ya tadin ni ko jano jor jor dein ne nam nya tin yaung lo pyo pya ba me. American Yugo Gandama Joe Biden ga tune Teludo Lunyazu Gonzo, Republican Teludo Amman Mitch McConnell Luja, Kesa Yan Nya Biama, the Bora Kuya Bime, a to the one Ledulus on Yare Kesa Vishi Sura, Mr. McConnell and Telephones Rapioji, Twin Pioge Elu, Inganiga Pioare, Mr. McConnell Ha, Joe Bidenu, Yugo and Nayadu Vietima Vibu, Tao Shao Ninsan La Videnau, Trinla Niga, Tamara Yuche Yuka Kuzleri, Maybe Geja B, Ingani Mama,
Our system of government has processes to determine who will be sworn in on January the 20th.
ကျွန်တော်တို့ရဲ့အုပ်ချုပ်ရေးစနစ်မှာလုပ်ငန်းစဉ်တွေရှိပါတယ်။သမ္မတယွေ့ချေရေးအဖွဲ့ကအဆုံးဖြတ်ပေးခဲ့ပြီးဖြစ်ပါတယ်လို့အထက်လူတော်တွေမှမစ္စတာမက်ကွန်နယ်ကပြောသွားပါတယ်။သမ္မတယွေ့ချေရေးအဖွဲ့မဲခွဲဆုံးဖြတ်တာမှာဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ့အရေးအတွက်တုံ့ပြန်ချောင်းမဲ့ရပြီးသမ္မတထရမ့်ကနေရာ၃၂မဲ့ရပါတယ်။American Yugo Gandama Joe Biden ga atu soya phwe swain won ji phi Michigan pi ne ocho ye mu aw Jennifer Granholm ko ami tin twin me lo khan man tha de chaw di kisa so ma chet cha ra ne ni set de lu nyaok ga inga ni ma byo ba de Tamara Barack Obama le the Joe Biden dutiya tamara phit chein 2009 ko ne ga General Motors ne Chrysler Motor Car Company ji rwe ko asoya ga yamon ngwe thop pi cha kan pe ga de kisa ma Granholm ha Mr. Biden ne le dwe lo saung ga du ba အဲ့ဒါ63နှစ်အရွယ်ဂရန်ဟုံးဟာမီရှိဂန်ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှုဖြစ်ပြီး2009ခုနှစ်ကနေ2012ခုနှစ်ထိတက်တန်းနှစ်ကြိမ်လုပ်ခဲ့သူပါ။ဒီနယ်အုပ်ချုပ်ရေးမှုဘွားတော်ကတရားစစ်တအားသုံးကားတွေအတွက်အဆင့်မြင့်ဘက်ထရီစက်ရုံတွေမီရှိဂန်ပြည်နယ်မှာတည်ဆောက်ဖို့ထောက်ခံခဲ့သူဖြစ်ပါတယ်။တေယူပို့ဆောင်ရေးဝန်ကြီးနေရာကိုတော့မစ္စတာဘိုင်ဒန်ကသူ ြစ်သူအဖြစ်တရားဝင်ကြေညာပြီးဝင်ကြိုင်တဲ့ပထမဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာအခြေအနေမလာဖြစ်ခဲ့ပြီးတဲ့နောက်လွတ်ထွက်ခဲ့ပြီးနောက်ပိုင်းမှာတော့မစ္စတာဘိုင်ဒန်ကိုထောက်ခံခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာရေးပေါ်အကူအညီနောက်တစ်ကြိမ်ထပ်ပြီးရေးကိစ္စလွတ်တော်တွင်လာတော်ကြဆွေးနွေးနေရကနေသဘောတူညီချက်တစ်ခုရတော့မယ့်လာလာရှိလာတဲ့အကြောင်းပါတီညာစလုံးရဲ့ခေါင်းဆောင်တွေကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။အောက်လွတ်တော်လူနည်းစုခေါင်းဆောင်ကေဗင်မက်ကတီကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ကျွန်တော်ယူဆပါတယ်။သဘောတူညီချက်ရနိုင်ခြင်းရှိလာပြီလို့ယူဆပါတယ်ဆိုပြီးဆွေးနွေးပွဲနှစ်ကြိမ်အပြီးမှာပြောခဲ့ပါတယ်။ဆွေးနွေးပွဲမှာအောက်လွတ်တော်ဥက္ကဋ္ဌနန်စီဘလူစီအထက်လွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမားနဲ့လူများစုခေါင်းဆောင်မစ်မက်ကွန်နယ်တို့လည်းပါဝင်ပါတယ်။မစ္စတာရှူမားကတိုးတက်မှုရနိုင်ပြီမကြခင်မှာသဘောတူညီချက်ရလာဖို့မျှော်လင့်ပါတယ်။သဘောတူညီချက်တစ်ခုရဖို့စစ်မှန်တဲ့ဆန္ဒတစ်ခုရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးပြောပါတယ်။သဘောတူညီချက်တစ်ခုသာမရဘူးဆိုရင်အရေးပေါ်အကူအညီပေးထားတဲ့အဓိကအစီအစဉ်အများပြားဟာဒီလကုံမှာတက်တန်းကုံသွားတော့မှာဖြစ်ပါတယ်။ဒီထဲမှာအလုလမဲ့ဖြစ်နေသူအမေရိကန်ဆန္ဒတန်းကိုပေးနေတဲ့အလုလမဲ့ထောက်ပံ့ကြီးအစီအစဉ်နဲ့အိမ်ငှားကမပေးနိုင်တဲ့ခံမှန်းကြီးအမေရိကန်တန်း၄၀စောင်းဝါဒီကာလာအတွင်းနေအိမ်တွေကနေနှင်ချမခံရအောင်စိုင်းထားပေးတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ဩစတြေးလျနိုင်ငံကသူတို့ရဲ့ဘာလီတီးနှံဆိုင်ရာတင်ပို့ကုန်တွေပေါ်တရုတ်ကအခွန်အများပြားချမှတ်ထားတာနဲ့ပတ်သက်ပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတရားဝင်တိုင်ကြားလိုက်ပါပြီ။ဩစတြေးလျကုန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဂမ်က WTO မှာတင်ပြတိုင်ကြားတာတွေဟာအကောင်းဆုံးလုပ်ရမဟုတ်ပဲအချိန်ပိုကြပေမဲ့လက်ရှိအချိန်မှာတော့ဩစတြေးလျအတွက်ဆွေးနွေးပြောဆိုဖို့နေရာမှန်ပါပဲလို့ WTO တိုင်ကြားတဲ့ကိစ္စဒီနေ့ထုတ်ပြန်ကြေညာချိန်မှာပြောသွားပါတယ်။ဩစတြေးလျရဲ့ဘာလီထုတ်ကုန်တွေပေါ်ဈေးနှုန်းနှိမ့်ချခြင်းဆိုင်ရာအစိုးရရန်ပုံငွေထောက်ပံ့မှုဆိုင်ရာအခွန်ငွေ 80.500 ခန့်လုံးအထိမေလမှာတရုတ်နိုင်ငံကချမှတ်ထားတာပါ။ဩစတြေးလျနိုင်ငံရဲ့ဘာလီဆိုင်ပျိုးထုတ်လုပ်ရေးလုပ်ငန်းကိုအစိုးရကအကြီးကျယ်ရန်ပုံငွေထောက်ပံ့ထားတယ်လို့တရုတ်နိုင်ငံကဆိုပြီးအဲဒီလိုအခွန်ကြီးတွေချမှတ်ခဲ့တာပါ။ဒီအခွန်ကြောင့် ဩစတြေးလျလယ်သမားတွေအနေနဲ့နှစ်စဉ်အမေရိကန်ဒေါ်လာ3300ကျော်နှစ်နာမယ်လို့ခန့်မှန်းထားပါတယ်။ကြီးမားတဲ့အခွန်တွေချမှတ်ဖို့တရုတ်နိုင်ငံကအကြောင်းပြတာတွေဟာကြောင်းကျိုးခိုင်လုံမှုကင်းမဲ့တယ်လို့အချက်အလက်အထောက်အထားတွေအပေါ်အခြေမခံဘူးလို့ဝန်ကြီးဘာမင်ဂမ်ကပြောပါတယ်။တရုတ်နိုင်ငံဟာဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကနှစ်ဖက်ကြားကုန်သွယ်မှုတန်ဖိုးဟာဒေါ်လာ190ဘီလီယံအထိရှိခဲ့ပါတယ်ခင်ဗျာ
။ Theory American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 683ညဘိုင်းဒိုမီတာ32 kHz 938ညဘိုင်းဒိုမီတာ51kHz 9885ရို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1905ရို့ကနေထုတ်လည်တင်နေပါရဲ့ရှင်မိင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့အထိစီးရင်တွေအရကမ္ဘာတဝန်းကိုဗစ် -19 ကူးစက်သူ82တန်းကျော်ရှိပြီးသေဆုံးသူက 1.6 တန်းကျော်ရှိပြီးဖြစ်ပါတယ်အမေရိကန်နိုင်ငံမှာအခုထိကူးစက်သူ16သန်းကျော်နဲ့သေဆုံးသူက3သန်းကျော်ရှိပါတယ်။အိန္ဒိယမှာမနေ့ကအထိကူးစက်သူပေါင်း 9.6 သန်းနဲ့သေဆုံးသူ 13,300 ကျော်ရှိပါတယ်။ပြင်သစ်မှာနှစ်သစ်ကူးပွဲတော်မတိုင်မီကန့်သက်ထားတဲ့စီးမြင့်တွေကိုရှော့ချပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့24နာရီအတွင်းမှာကူးစက်သူ 11,000 ကျော်နဲ့သေဆုံးသူက990ရှိပါတယ်။ကြက်ရောကအစကတည်းကနေအခုထိပြင်သစ်မှာကူးစက်မှုပေါင်း 1.3 သန်းနဲ့သေဆုံးသူက 5,900 ကျော်ရှိပါတယ်။နေကင်းဘက်မှာလွလွလပ်လပ်အပြင်ထွက်သွားလာမှုတွေကိုပြန်ပြီးခွင့်ပြုထားပေမယ့်ညပိုင်း၈နာရီကနေမနေ့၆နာရီအထိကိုအိမ်ပြေမထွက်ရအမိန့်ချထားပါတယ်။ Christmas အကျိုးဒီဇင်ဘာ24ရက်နေ့ညအတွက်ညမထွက်ရအမိန့်ရုပ်ပေးထားပြီးနေ့တည့်အကျိုးညကိုတော့လူတွေအိမ်ပြင်ထွက်ခွင့်ကိုတားမြစ်ထားပါတယ်။ Britain မှာတော့အခုထိကူးစက်သူစုစုပေါင်း 1.8 သန်းနဲ့သေဆုံးသူပေါင်းက 6,400 ကျော်ရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာတောင်ကိုရီးယားမှာဒီကနေ့ကူးစက်မှုနှုန်းမြင့်တက်ခဲ့ပါတယ်။ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့မြို့တော်ဆိုးမြို့နယ်တဝိုင်းပုံပြီးတင်းကျပ်တဲ့စီးမင်းကန့်သက်ချက်တွေချမှတ်ဖို့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရပါတယ်။တောင်ကိုရီးယားမှာဒီကနေ့တည့်ရက်ထဲကူးစက်သူ1000ကျော်နဲ့လွန်ခဲ့တဲ့48နှစ်အတွင်းမှာသေဆုံးသူက25ယောက်ရှိပါတယ်။အခုထိကူးစက်သူပေါင်းက4,500 ကျော်နဲ့သေဆုံးသူ600ကျော်ရှိပါတယ်။ဂျပန်နိုင်ငံမြို့တော်တိုကျိုမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ688ယောက်ရှိပါတယ်။နိုင်ငံတွင်းခုထိကူးစက်သူပေါင်း 38,400 ကျော်နဲ့သေဆုံးသူပေါင်းက 2,680 ကျော်ရှိပါတယ်။ဝန်ကြီးချုပ်ယူရှိတဲ့စူဂါအနေနဲ့ကာယရောဂါကြောင့်စီးပွားရေးထိခိုက်မှုတွေကြားမှာနောက်ထပ်ကန့်သတ်ချက်တွေချမှတ်ဖို့တုံ့ဆိုင်နေတာလည်းဖြစ်ပါတယ်။တိရီလင်္ကာနိုင်ငံမှာပိတ်ထားတာ2လလောက်ရှိပြီဖြစ်တဲ့အဓိက5စီးကြီးကိုပြန်ဖွင့်ခွင့်ပြုလိုက်ပါတယ်။မြို့တော်ကိုလံဘိုအစွန်အဖျားမှာရှိတဲ့ဒီ5စီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ50နီးပါးတွေ့ခဲ့ပြီးတဲ့နောက်အောက်တိုဘာလတုန်းကပိတ်ထားခဲ့တာပါ။ဒီ5စီးကနေစတင်ခဲ့တဲ့ကူးစက်မှုကနေလူပေါင်း 26,800 ကျော်လောက်ကိုရောဂါကူးစက်ခဲ့ပါတယ်။အခုစီးပြန်ဖွင့်ခွင့်ပေးပြီးမြဲလက်ကားရောင်းဝယ်တာတွေကိုတော့ကန့်သက်ထားပါတယ်။တိရီလင်္ကာမှာအခုထိရောဂါကူးစက်သူပေါင်းက 3,400 ကျော်နဲ့သေဆုံးသူ154ယောက်ရှိပါတယ်ရှင်American, Britain နဲ့ Canada နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးစပ်ပြီးတော့ထိုးပင်းနေချိန်မှာပဲကမ္ဘာလူဦးရေ၄ပုံတစ်ပုံနှိပါဟာ2022ခုနှစ်အထိကာကွယ်ဆေးရနိုင်ပွဲမရှိဘူးလို့လေးလာချက်တရက်ကဖော်ပြပါဗျ။ချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးတွေကိုစမ်းသပ်မှုမပြီးခင်နဲ့သုံးဆွဲဖို့ခွင့်ပြုချက်မရခင်ကတည်းကအဝေယူထားကြတာပါ။ COVAX လို့ခေါ်တဲ့တစ်ကမ္ဘာလုံးကာကွယ်ဆေးညီလူညီမျှရရှိရေးအစီအစဉ်ကနေဖွံ့ဖြိုးဆဲနိုင်ငံ62နိုင်ငံအတွက်ရှင်းနှစ်မှာထိုးဆေး1ဘီလီယံဝယ်ယူဖို့ငွေကြေးမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ Act လို့ခေါ်တဲ့ COVID-19 ကာကွယ်ဆေးအမြင်ရရှိရေးအဖွဲ့က Bruce Elwood ကပြောပါတယ်
။ So what we're trying to do with those 2 billion doses is target the
way ကာကွယ်ဆေးပါ1ဘီလီယံရဖို့ညီမန်းထားချိန်မှာပဲလူချင်းခက်ခွာခွာနေတာဆေးရုံတွေမှာအထူးကျန်းမာကူတာနေရတာတွေနေတော့အောင်လုပ်တာနဲ့စီးပွားရေးပြန်ကောင်းအောင်လုပ်ဖို့လိုပါတယ်။ဒါတွေကကျွန်တော်တို့လုပ်နိုင်တဲ့အရာတွေပါ။ဒါပေမဲ့ဒေါ်လာ5ဘီလီယံလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ပေနဲ့တော့ကာကွယ်ဆေးတွေရအောင်ကျွန်တော်တို့မလုပ်နိုင်ပါဘူးလို့သူကပြောပါတယ်။ လီလာတွေ့ရှိချက်အသည့်အရာကာကွယ်ဆေးထုတ်လုပ်သူကုမ္ပဏီ73ခုကထိုးစီ 9.5 ဒံနီဘာရောင်းချဖို့ကြိုတင်အမှားစာရရရှိထားပြီးကြိုတင်ဝယ်ယူထားတဲ့နိုင်ငံတွေရဲ့တဝက်ကချမ်းသာတဲ့နိုင်ငံတွေဖြစ်တယ်လို့ကမ္ဘာလူဦးရေရဲ့14ရာခိုင်နှုန်းသာရှိတာပါကာကွယ်ဆေးထုတ်လုပ်မှုမှာရှေ့ကဥဆောင်နေတဲ့ဆေးကုမ္ပဏီကြီးတွေအားလုံးစွမ်းအားအမြင့်ဆုံးနဲ့ထုတ်လုပ်ရင်2021ခုနှစ်ကုန်မှာလူပေါင်း6ဘီလီယံကိုကာကွယ်ဆေးထုတ်ပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်ကာကွယ်ဆေးတက်တက်သမ6ဘီလီယံလိုအပ်နေဦးမှာဖြစ်တယ်လို့လည်းလေ့လာချက်မှာဖော်ပြထားပါတယ်ရှင်အမေရိကန်နိုင်ငံမှာကာယယောဂဆိုင်ရာကုစားပေးရေးငွေကြေးထောက်ပံ့ပေးဖို့အစီအစဉ်ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေရတဲ့အတူဒီကနေ့အရှအစုရှယ်ယာဈေးကွက်အတည်ပြခဲ့ပါတယ်ဂျပန်နီကေးအညွန်ကင်းက3.2%ခန့်နှုန်းဩစတြေးလျ S&P ESX က3.8%ခန့်နှုန်းဟောင်ကောင်ဟန်ဆန်အညွန်ကင်းက3.8%ခန့်နှုန်းနဲ့ကိုရီးယား QSPI အညွန်ကင်းက3.5%ခန့်နှုန်းထိုင်ဝမ် TSEC က1.6%ခန့်နှုန်းအတီးတီးမြင့်တက်ခဲ့ပါတယ်စင်ကာပူကွန်ပိုစစ်ညွန်ကင်းကတော့3.25%ကျဆင်းခဲ့တဲ့အတွက်ရာခိုင်နှုန်းအဖြစ်တည်တည်တသာကျဆင်းတာမရှိပါဘူး။အိန္ဒိယဆန်ဆက်စ်ညွန်ကင်းကဒီကနေ့နှောင်းပိုင်းမှာ3.8%ပြန်ပြီးတော့မြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးတောင်စကိုအမေရိကန်ဒေါ်လာ1858.30နံ3.1%မြင့်တက်ခဲ့ပါတယ်။အမေရိကန်ယင်းနန်ဈေးတစီကိုဒေါ်လာ48.60နံနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ယင်းနန်ဈေးစီကတစီကို50.84ဒေါ်လာရှိတဲ့အတွက်ရာခိုင်နှုန်းအရအပြောင်းလဲသိပ်ပြီးတော့မရှိပါဘူး။ဒီကနေ့အမေရိကန်အကြီးကအစုရှယ်ယာကျူရောင်းကျူဝဲဈေးကွက်လဲတည်ရိပ်ပြခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ယာယီရန်နာထားတဲ့ပြည်တွင်းတွေကြောင့်ခရီးစဉ်တွေဒီကနေ့ပြန်လည်ပြေးဆွဲပြီးမှုခရီးသည်တွေလိုက်ပါခွင့်ရဖို့ကြိုးပမ်းနေပေမယ့်အခက်အခဲတချို့လည်းရှိနေတဲ့အကြောင်းတင်ပြပါမယ်ကျွန်မကတော့စုစုပါကံရောဂါကာလယာယီပိတ်ထားတဲ့ပြည်တွင်းတွေကြောင့်ခရီးစဉ်တွေပြန်လည်ပြေးဆွဲရမှာရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာကျန်းမာရေးလမ်းညွှန်ချက်နဲ့အညီခွင့်ပြုပေးနေပါတယ်။ဒီကြောင့်ခရီးသွားမဲ့သူတွေအနေနဲ့ခရီးစဉ်မတိုင်ခင်ရောဂါပိုးရှိမရှိသိနိုင်မှုကျန်းမာရေးဌာနကသတ်မှတ်ထားတဲ့နေရာတွေမှာလေရင်လက်မှတ်အထောက်အထားပြပြီးစစ်ဆေးမှုခံယူဖို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကညွှန်ကြားထားပါတယ်။၃လလောက်ကြာပိတ်ထားခဲ့ရတာကြောင့်ခရီးသွားမဲ့သူတွေအများအပြားရှိနေပြီးလေရင်ခရီးစဉ်အစားအနေမှာအခက်အခဲချို့လဲကြုံခဲ့ရပါတယ်။ရန်ကုန်ကနေရခိုင်ပြည်နယ်စစ်တွေမျိုးကိုပြန်ဖို့ပြင်ဆင်နေတဲ့ကိုပူပူမင်းကတော့ကျမ်းမာရေးစစ်ဆေးမှုခံယူတဲ့အစီအစဉ်တွေမှာပုံပြီးစနစ်ကျဖို့လိုတယ်လို့ပြောပါတယ်
။ကျွန်တော်အမြင်ဆိုရင်တော့ဥမာလာစစ်တဲ့လူတွေကိုဒီအမိုးလေးနဲ့သူတို့ထားပြီးတော့ဥမာပေါ့လူတွေဆိုရင်တခါတည်းစုပြုံပြီးတော့တိုကင်ပေးရပုံစံမျိုးမဟုတ်ပဲနဲ့သူ့ရဲ့စင်ညာအလိုက်ပဲသူ့ဟာသူတယောက်ချင်းအဲ့လိုသွားတာပိုကောင်းမှတင်တယ်။အခုကတော့ဘယ်လိုဟောမလဲ။သူကတိုကင်ပေးရဆိုပြီးလူတွေကစုပြီးတော့သွားလိုက်တယ်။တော်ရတဲ့ကြာသုံးပေတဲ့မကွာတော့အကုန်စုတော့အဲ့မှာလေယောဂါပြန်ဖြစ်ရင်လည်းဖြစ်သွားနိုင်တယ်အဲ့လိုမျိုးတစ်ချက်ပေါ့စီကန်းရှိကြီးလေးနဲ့သူ့ဟာသူသုံးပေကွာသုံးပေကွာကိုမဲပေးခဲ့တယ်လို့ပဲလေဥမာ3 6ပေကွာရှိတယ်အဲ့လိုမျိုးလေးအစီအစဉ်တခြားလုပ်ပေးတော့ကောင်းမယ်အခုကလူကအကုန်လုံးပြုံနေတဲ့အခါကျတော့စိတ်ပြောအစဉ်တော့စိတ်မပြေချင်ခဏ
ကံရောဂါကူးစက်မှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းကခရီးသည်တွေအနေနဲ့၄ကြောင်ခရီးစဉ်တွေမှာလိုက်ပါမယ်ဆိုရင်ခရီးမထွက်ခင်36နာရီအတွင်းမှာစူးလေပြားလမ်းမှာရှိတဲ့ tourist bar မှာအစာအုံနဲ့အောင်မင်္ဂလာအဝေးပြေးဝင်တဲ့ကဒေသန္တရကျန်းမာရေးဌာနတို့မှစစ်ဆေးနိုင်ပါတယ်။စစ်တွေမျိုးကိုတာဝန်ထမ်းဆောင်ဖို့တွားရောက်မယ်တက္ကသိုလ်တွဲဘက်ပါမောက်ခဒေါက်တာသက်ဝေဝင်းကတော့ရောဂါပိုးရှိမရှိစစ်ဆေးပေးတဲ့နေရာမှာကျန်းမာရေးစံတမ်းမဲ့ချက်တွေအတိုင်းဆောင်ရွက်ထားပေမယ့်အားနည်းချက်တွေရှိနေတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။
အခုကမနေ့ကမှစပြီဒီမှာစစ်တာဆိုတော့လေနည်းနည်းတော့ဟိုစီစီလို့တော့နည်းနည်းလေးတော့အပြင်မှာပေါ့လူရဲ့အပြင်မှာနည်းနည်းလေးဂျမ်းဖြစ်နေတယ်အဲအထဲမှာတော့စနေတကြသူတို့အစီအစဉ်ထားပါတယ်ဒါပေမဲ့အပြင်မှာဟိုပြည်သက်တွေနေပေါ့နော်ဘယ်လိုပြောလဲဧည့်သည်တွေပြည်သက်တွေနေအပြင်မှာဟိုစနေတကြလေးတန်းစီပြီးဝင်ဖို့ပေါ့နော်အဲ့ဒါတော့နည်းနည်းစနေတကြဖြစ်ဖို့လိုနေသေးတယ်ပေါ့နည်းနည်းလေးတော့လေဒါတော့ပြည်သက်နဲ့အစီအစဉ်သူတို့သိသွားမှာပါလေခုမှတရက်တည်းရပဲရှိသေးတယ်ဆိုတော့အဆင်ပြေပါတယ်အထဲမှာသူတို့စနေတကြအဲထိုင်ဖို့နေရာစားလေထိုင်ဖို့နေရာစားလိုက်ပြီးနေရာချထားပြီးတယ်အဲပြီးလို့ရှိရင်တယောက်ပြီးတယောက် text တစ်ခိုင်းနေပေါ့နော်အဲ text ယူပြီးလို့ရှိရင်ဟိုဘက်ဒီတန်ထားတဲ့အခန်းမှာသုံးမိချားပြီးပေါ့နော်အဲတမ်းမကြီးဝင်းကြီးဌာနညညချက်နဲ့အညီချားသူတို့ထားပါသုံးမိချားပြီးခုံလေးနဲ့ထိုင်ပြီးစောင့်နေရတယ်နိုင်ဘက်တော့စောင့်ရတယ်ပေါ့အဝဲစောင့်ပြီးအဖြေတစ်ခါရေးပြေးလိုက်ပါတယ်အဆင်ပြေပါတယ်အားလုံး
ဒီကြောင့်ခီးသွားမဲ့သူတွေအနေနဲ့ကိုဗစ်ရောဂါပိုးရှိမရှိကျန်းမာရေးစစ်ဆေးချက်အပါအဝင်ခီးစဉ်တစ်လျှောက်လိုက်နိုင်ရမယ့်စီမင်းတွေကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ် ခီးတဲ့တွေအနေနဲ့သဆိုင်ရာဒေတာတွေကိုရောက်ရှိတဲ့အခါမှာဒေတာခံအာဏာပိုင်တွေကထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေနဲ့စစ်ဆေးမှုတွေကိုလည်းလက်ခံကြရမှာပါ COVID ကရောဂါကူးစက်မှုတွေတကျော်ပြန်တိုးလာရာကသေဆုံးသူ 2,300 ကျော်နဲ့ကူးစက်သူ 3,000 ကျော်ရှိနေချိန်မှာပဲမြန်မာနိုင်ငံပြည်တွင်းတွေကြောင့်ခီးစဉ်တွေကိုခွင့်ပြုလိုက်ပေမဲ့ပြည်ပခီးစဉ်တွေကိုတော့ဒီနှစ်ကုန်အထိပိတ်ထားဆဲဖြစ်ပါတယ်ရှင်ကျမကတော့စုစုပါ ရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဈေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင်View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ COVID ကရောဂါကာလအမျိုးသမီးတွေအိမ်တွင်အကြံပေးခံရမှုတိတိတသားတိုးလာနေတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရအဖွဲ့ကပြောဆိုလိုက်တဲ့အချိန်မှာပဲမြန်မာနိုင်ငံမှာလည်းခုနှစ်ဆတိုးလာတဲ့အကြောင်းအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ရဲ့စစ်တမ်းတစ်ခုကတွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအမျိုးသမီးတွေအိမ်တွင်အကြံပေးခံရမှုတွေအရင်နှစ်ကတည်းကခုနှစ်ဆအထိတိုးလာတယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့အခရာအမျိုးသမီးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလကနေမေလအတွင်းအိမ်တွင်အကြံပေးမှု၁၈မှုသာရှိခဲ့ပေမဲ့ဒီနှစ်2020ပြည့်နှစ်အတွင်းအလားတူကာလအတွင်းမှာ51မှုထက်မနည်းရှိခဲ့တာကိုတွေ့ရတယ်လို့ပြောပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာကပ်ရောဂါကာလကြုံရချိန်မှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်အိမ်တွင်းအကြမ်းဖက်မှုတွေပိုတွေ့ရတယ်လို့လည်းအခရာအမျိုးသမီးအဖွဲ့တီထောင်သူဒေါက်တာထားကပြောပါရယ်
။ online နဲ့ပါရယ်ပါ၄နေရာလုံးမနေရာပဲဆက်လိုက်ရပြီးတော့ online ဆောင်မှာနေနဲ့ဟို၉နေရာလောက်မှာပေါ့နော်။ online ကိုဆက်ဆက်လိုက်။ online နဲ့ဟို panario grand day ပြီးတော့မဟုတ်ဘူးတို့နေရာတွေမှာတော့ service ပေးနိုင်အောင်ဆက်လိုက်ရတဲ့ချက်ချင်းပဲ။ဒီဟော့လိုင်းနဲ့ဖြစ်နေရတယ်။အဲတော့အခုဆိုရင်တော့အရင်ကမတ်လ April လေးဂျင်လောက်အထိပေါ့နော်တော်တော်တက်တာ။အဲ့လောက်ဒီရက်ကမတက်ပါဘူး။ဒါပေမဲ့အရင်ကတိကျတဲ့နှစ်တည်းကတော့တက်နေသေးတယ
်။ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကလည်းကိုဗစ်ကပ်ရောဂါကာလအတွင်းကမ္ဘာတဝန်းကတန်းနဲ့ချီတဲ့အမျိုးသမီးတွေအိမ်တွင်အကြံဖတ်မှုတွေနဲ့ရင်ဆိုင်ခဲ့ရကြောင်းပြောဆိုထားပါတယ်။ကဲရောဂါကူးစက်မှုအန္တရာယ်ကြောင့်မလိုအပ်ပဲအိမ်ပြင်မထွက်ဖို့ပြောထားတဲ့အချိန်မှာပဲလက်တွဲပေါ်ဒါမှမဟုတ်ခင်မွန်းဖြစ်သူတို့ရဲ့လိမ့်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကြံပေးခံရမှုတွေနဲ့ရင်ဆိုင်ခဲ့ရသူဟာအသက်15နှစ်ကနေ49နှစ်ကြာအမျိုးသမီးနဲ့မိန်းကလေး243တန်းရှိတယ်လို့ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်လာပါတယ်။အိမ်တွင်အကြံပေးခံရသူအမျိုးသမီးတွေထဲမှာ40ရာခိုင်နှုန်းလောက်ကသာတိုင်ကြတာအကူအညီတောင်းတာတွေရှိခဲ့ပြီးတော့အများစုကမိသားစုနဲ့မိတ်ဆွေတွေစီကသာအကူအညီတောင်းနေရှိတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေအိမ်တွင်အကြံဖက်ခံရမှုတွေနဲ့ပတ်သက်လို့အသိပညာပေးတာတွေနဲ့အကူအညီပေးတာတွေအားနည်းနေတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့အခရာအဖွဲ့ကဒေါက်တာထားကပြောပါရယ
်။ဒီကြောင့်ရုပ်ပြန်နိုင်ဖြစ်တာပဲလို့သိပါရင်တော့တိုင်ဖို့သုံးဖြတ်တဲ့တိုင်ချင်နေလို့တိုင်နေဆိုတဲ့သတ္တိရှိရလို့ခွင့်ပြောမယ်ဆိုတဲ့သတ္တိရှိရလို့လေရရခိုင်တော့ဒီအရေးနဲ့အမှตัวนี้ที่มาอมตะคายประสมาโหแบบอสุยาภพเหมือนตะยงยงก็ฟุ้งซ่านไปได้เลยตะยงยงก็ฟุ้งซ่านไปนะเนี่ยดิลุงวันนั้นอุทิศนาโหเสียมาสวดได้อย่างนั้นอนุธิภพก็เสียมาสวดได้อย่างนี้เยชานาไปเยยะก็ตายๆไม่ตายๆหมดทั้งทั้งทั้งฟุ้งซ่านไปเยชานาฟุ้งซ่านไปแล้วแต่ว่าอนุธิภพชื่อกันแล้วมีไล่ตานั่นแหละตะกุกๆเจอไปเลยนะฟุ้งนกตะกุกๆတို့ပြပါလိုက်ပါတော့နော
်ကုလသမဂ္ဂအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ကတော့ကပ်ရောဂါကာလနောက်ဆက်တွဲအကျိုးဆက်အဖြစ်ဘီကင်းလုံခြုံရေးကျန်းမာရေးနဲ့ငွေရေးကြေးရေးတွေအတွက်စိုးရိမ်ပူပန်မှုတွေမြင့်တက်လာတာကမိသားစုတွေမှာအကြက်တဲတွေနဲ့အတူအိမ်တွင်းအကြမ်းဖက်မှုတွေလည်းပုံများလာနိုင်တယ်လို့သတိပေးထားပါတယ်ရှင်ကျမအိမ်တနာအထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကရင်ပြည်နယ်ပါပေါ်မြို့နယ်မှာရှိတဲ့စစ်စခန်းတစ်ခုကိုကရင်တိုင်းဒေသလက်နက်ကိုင်ဖွဲ့ KNU လက်အောက်ခံတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းသမ္မတော်ဘက်ကပြောဆိုလိုက်တဲ့အကြောင်းသိပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါဖာပေါ်မြို့နယ်ကတပ်မတော်စခန်းရှိရာမဲဝိုင်ကြီးွာနဲ့အနီးဝန်းကျင်ကိုဘီအန်မြူရာစီယုံလောက်ခံ KNLL တပ်မ၅ဖွဲ့ကဒီသတင်းပတ်ထဲမှာပဲပြစ်ကတ်ဆိုင်ဆိုင်ခဲ့တာကြောင့်ထိခိုက်စေချင်မှုတွေရှိခဲ့တဲ့အကြောင်းတပ်မတော်ကပြောဆိုလိုက်ပါတယ်။တိုက်ခတ်မှုအတွက်တုတ်ပြန်သွားမယ်လို့လဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်။တပ်မတော်ကအရင်ကတည်းကရှိခဲ့တဲ့မဲဝိုင်စခန်းနဲ့ပတ်ဝန်းကျင်မှာဓာပီမိုင်းထောင်မှဆိုတိုက်ခိုက်တာလေမဲဝိုင်စခန်းကိုဓာပီပြစ်ခတ်တာလေကျွန်တော်တို့ထုတ်ပြန်လိုက်တဲ့အထက်မှာတော့ဓာပီမိုင်းထောင်မှဆိုတိုက်ခိုက်လို့ရရှိစုပြီးအချို့ထိခိုက်တာရတယ်ကြာဆုံးတာရှိ။အဲ့နောက်တစ်ခုကကျွန်တော်တပ်မတော်အနေနဲ့တော့လုံလုံးကြီးကလိုအပ်ချက်တွေဆက်လက်ဆောင်ရွက်ပါအောင်
သမ္မတဘက်ကဆောင်ရွက်မဲ့အစီအစဉ်အသေးစိတ်ကိုတော့ပြောခွင့်ရပုဂ္ဂိုလ်ကမပြောခဲ့တယ်လို့ထိခိုက်ဒေဆုံးမှုအသေးစိတ်ကိုလည်းမသိရပါဘူးဒေသခံလူဖြစ်တဲ့စောသီးကတော့တိုက်ခိုက်မှုအတွင်းသမ္မတဘက်ကအနည်းဆုံးနှုတ်ချဆုံးခဲ့တယ်လို့ဆိုပါတယ
်ဒီကြောင့်တပ်စခါတွေတဲနေတပ်မှငါခွဲရလာပြည်တာပေါ့ငါဝယ်ယူရတဲ့ငါပဲစခါရှိတဲ့ကြာရတဲ့မခေါ်တယ်လေအဲ့ဒီမှာသူကစခါကိုလာပြည်တယ်လာပြည်ကသူကဝန်ထားတာကျွန်တော်သိရတာတော့၂ရက်ကြာသွားတယ်၆ရက်ကြာရဖြစ်တာအဲ့ဒီလိုက
ဒီစင်မှာ15ရက်နေ့မနေ့ပိုင်းမှာ KNL တပ်မ9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်အပြန်အလှန်ပြစ်ကတ်မှုဖြစ်ပွားခဲ့ပြီးတပ်မတော်သားတို့ချို့စီကိုင်းမှုတွေရှိခဲ့တဲ့ကြောင်းနဲ့ဒီလအထက်မှာပဲမဲဝိုင်ရွာလေးတပ်မတ်နိုင်ပြီးကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ချိန်နဲ့ချောင်းမြောင်ပြစ်ကတ်တိုက်ခိုက်မှု4ချိန်ရှိခဲ့ကြောင်းမနေ့တုန်းကပဲတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်အပေါ်မြို့နယ်တွင်မြန်မာစစ်တပ်နဲ့ KNU တပ်ဖွဲ့တို့ကြားပြစ်ခတ်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့ KNL စစ်မှား9တာဝန်ရှိသူတွေနဲ့ KNU ကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ KNL ကတော့တပ်မတော်အနေနဲ့အရင်သတ်စခန်းချထားတဲ့သတ်စခန်းတွေနဲ့ဆက်မှတိုးချဲ့သတ်စခန်းတွေကိုဒီနှစ်ကိုနောက်ဆုံးစာရုပ်သိမ်းပေးဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နေမြေလုံခြုံရေးအတွက်လိုအပ်တယ်လို့ဆိုင်ရက်မှာဖြစ်ကြောင်းဒီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ်။ပြည်ကတဲ့ဇူလိုင်လ16ရက်နေ့ကဖာပေါ်မြို့နယ်ပူလူထာကျေးရွာနေအမျိုးသမီးတူကိုအမှတ်၈စစ်ကူကဲရေးဌာနချုပ်စကကလောက်ခံတပ်မတော်သားလူကပြစ်ဒဏ်ချက်ပြီးနောက်ပိုင်းဒေသတွင်းမြန်မာစစ်တပ်စခန်းရုပ်သိမ်းကြီးဒေသခံဆောင်ရွက်ကြီးတောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့မှုပါတယ်KNU ပြည်မျိုးသားစည်းရုံးဟာမြန်မာစိုးရနဲ့ NCA ပြည်ကြလက်မှတ်ရည်ထူးထားပေမဲ့ဖာပေါ်ခရိုင်ဘက်မှာတော့စိုက်ပွဲတွေဖြစ်ပွားနေသေးပါအထူးသဖြင့်ဒေသတွင်းလမ်းပေါ်လုံနေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပေါ်ခရိုင်တပ်မ9တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် PUE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံနဲ့ဆက်တာရှိလေးမျိုးကနေရပြောင်းကြတဲ့ထိုင်းနိုင်ငံသားတွေမှာကိုဗစ်ရောဂါပိုးတွေ့ရှိတဲ့သတင်းတွေဇက်တိုက်ဆိုသလိုထပ်ပေါ်နေချိန်မှာပဲဒီကနေ့ထိုင်းနိုင်ငံသား15ယောက်တရားဝင်အစီအစဉ်နဲ့နေရပြန်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ပြီးနေရပြန်ကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်တရားဝင်နေရပြန်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ဒီကနေ့မှာတော့ကလေးငယ်တွေအပါအဝင်ထိုင်းနိုင်ငံသား15ဦးနေရပြန်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်စစ်ညီနိုင်ရေးကော်မတီအတွင်းမှဦးစီသူမောင်ကပြောပြပါတယ်
ဒီနေ့ကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံက73ဦးပေါ့ကလေးနှစ်ဦးအပါဆိုတော့15ဦးပေါ့ရင်းဝင်ပိုင်းကလေးနှစ်ယောက်ပါတော့နော
်
73ဦးသူတို့တော့ဒါကျွန်တော်တို့ကတန်ရုံးခွင့်ပြုစာရင်းနဲ့တရားဝင်ဆက်ကြောင်းပြရအောင်မနေ့ပိုင်းကပေါ့ဟုတ
်ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေသူတွေအပါအဝင်ထိုင်းနိုင်ငံသား100ကျော်နေရပြန်ဖို့ရမှာ9ဦးဟာရောဂါကူးစက်နေကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်ဒါကြောင့်လေယောဂပိုးစစ်ဆေးမှုတွေကိုပုံမထရောက်အောင်ဆောင်ရွက်ဖို့စီစဉ်ထားတယ်ဆိုပြီးဦးစီသူမောင်ကပြောပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကပြန်လာတဲ့ဖွေထဲမှာဒီကိုဗစ်ဘက်မှာကူးစက်ထားမှုခံရတဲ့အတွက်ကြောင့်မှာဝန်ထမ်းအင်အားတွေလည်းလဲသွားတာပေါ့သူတို့တွေလည်းဟိုပိုင်းအင်ပိုဂရမ်မျိုး H ပုံစံမျိုးထားထားတဲ့ခါကျဝန်ထမ်းအင်အားလဲသွားတဲ့ကြောင့်လောလောဆယ်စစ်ဆေးမှုတွေစတဲ့ပြည်လို့ပေါ်တော့လည်းစန့်ကြအောင်ပဲဗျ။
ဟိုဘက်ကရောက်မှတွေ့တာကတော့အလုံးပေါင်း9ယောက်ပေါ့ကျွန်တော်တို့ဒီဘက်မှာစတွေ့ထားတဲ့လူကတော့ဟို9ယောက်ပေါ့အဲ9ယောက်အပါဆိုတော့14ဦးပေါ့
မြန်မာနိုင်ငံတာချီလေးမျိုးကလေတရားမဝင်နေဆက်ဖြတ်ကျော်ပြန်လာသူတွေထဲမှာယောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာ
ပုံမတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေတယ်လို့မြေရပြောင်းရင်သူတွေကိုလည်းတရားဝင်အစီအစဉ်နဲ့ပြန်ကြဖို့တိုက်တွန်းနေပါတယ်။တချိန်တည်းမှာပဲထိုင်းနိုင်ငံမှာဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသားတွေကိုလည်းထိုင်းနိုင်ငံမှာဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသားလူရဲစီအကျဉ်းသားတရားကြောင့်ထိုင်းနိုင်ငံပိုင်းကမြန်မာနိုင်ငံတာချီလေးမျိုးကတာဝန်ရှိသူတွေထံကိုလွှဲပြောင်းပေးခဲ့တာပါ ိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ 2,300 ကျော်နဲ့ကူးစက်သူ 3,000 ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျွန်မမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါဘင်္ဂလားဒေ့စ်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားကိုပို့တဲ့လူကုန်ကူးမှုဟာစံပြရှုပ်ထွေးပြီးစခန်းတွင်းကလူတွေအဓိကပါဝင်ပတ်သက်နေတဲ့ဒေါ်လာတန်းချီတဲ့လုပ်ငန်းဖြစ်တဲ့ဆိုရာကိုဒီလူကုန်ကူးမှုကိုရက်ထဲမှာပါတဲ့သူတွေနဲ့စုံစမ်းမေးမြန်းမှုကနေထွက်ပေါ်လာပါတယ်လူတထောင်ဆက်နဲ့ထိုင်းမှတ်ပုံတင်ငါးပန်းတင်ပေါ်တွေဂျူရူဖုံးတွေထောက်ပံ့ရေးရေးရင်ဘင်္ဂလားဒေ့စ်စခန်းတွေနဲ့အရှိတောင်အရှတလွားကလက်စားတဲ့အာဏာပိုင်တွေဟာဒီကွန်ရက်ကြီးထဲမှာပါဝင်ပတ်သက်နေတယ်လို့ AFP ရဲ့စုံစမ်းဖော်ထုတ်ထားတဲ့ဆောင်းပါးကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေရဲ့တန်ဆူးကျိုးတွေအဆောင်ကိတ်တွေကိုအလွယ်တကူဖျက်နိုင်တဲ့သုံးဘိန်းကားလေးတွေရဲ့ရင်မောင်းတွေဟာဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိုလူကုန်ကူးတဲ့ရှုပ်ထွေးလာတဲ့ကွန်ရက်ကြီးနဲ့ပတ်သက်ပါတယ်။ဒီသုံးဘိန်းကားလေးတွေနဲ့စိတ်ကန်းကိုသွားအဲ့ဒီကနေတဆင့်လှေငယ်လေးကိုစီးဘင်္ဂလားပင်လယ်အော်အတွင်းကငါးပန်းတင်မောကြီးပေါ်ကိုတက်ပြီးမလေးရှားကိုသွားကြတာပါဒီထဲမှာအသက်19နှစ်အရွယ်နာမူဟာဆန်လည်းလိုက်သွားခဲ့ပါတယ
်ဘိုက်စီမနီဒိုရီယာ
ကျုံခဲ့ရတဲ့အဖြစ်ဆိုးကြီးကိုဘယ်တော့မှမမေ့ပါဘူးလူကုန်ကူးသူတွေတင်မောသားတွေအားလုံးကကျွန်တော်တို့ကိုဖိနှိပ်နှိပ်စက်ကြပါတယ
်မလေးရှားရောက်ရင်ပညာဆုံးခန်းတိုင်တင်ပြီးဝင်ငွေလည်းကောက်ပဲအင်ကိုပြန်ထောက်ပတ်နိုင်မယ်လို့စခန်းတွင်းကလူပွဲစားတွေဆွဲတာနဲ့တူလိုက်သွားတာပါနောက်ဆုံးတော့တင်မောကဘင်္ဂလားဒေ့ရှ်ကိုပြန်ဆိုက်ခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့အခုချိန်ထိဌာနပြန်ရေးအကောင့်ထဲမပေါ်သေးပါဘူးစခန်းတွေအတွင်းမှာလည်းဒုက္ခသည်တွေပြည့်ကျက်နေပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှာဇုဒူဇာကအခုလိုရှင်းပြပါတယ်
။ဆေးစာဂရတိတိကျမတ်ဒရ
နစခန်းတွေကလူတွေများလာပါတယ်။ဒီမကုသမားတွေလည်းနေတိုင်းနဲ့လူရှာနေကြပါတယ်။စခန်းတွေအတွင်းကုလူသွားလာဖို့လမ်းကြောင်းမျိုးစုံတုံးပါတယ
်။လူမောင်ခိုးတွေဟာလမ်းလဲကျွန့်နေလို့သူကပြောပါတယ်။ဒါပေမဲ့စခန်းတွေမှာတန်ဆူးကျိုးတွေကစစ်စေးရိတ်ကိတ်တွေချပြီးလူကုန်ကူးမဲ့သူတွေကိုတားဆီးဖို့ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒုက္ခသည်တူဖြစ်တဲ့မိုဟာမက်ရာရှစ်ကတော့
ဆင်ဂျီမာနီအရဂွန်အရာထိကူရရမနင်းဒလ
ာသုံးမိန်မောင်သမားကတက်ဆန်ပေးလိုက်ရင်အစ်စ်မခံရပါဘူးဒီလိုနီးနဲ့စစ်စေးရေးဂိတ်တွေကိုကျွန်တော်တို့ဖျက်ပါတယ
်လူမောင်ခိုးတွေကိုဟန်တားနိုင်ရေးဘင်္ဂလားဒေ့ရှ်လုံခြုံရေးအဖွဲ့တွေအနေနဲ့လည်းအခက်အခဲရှိပါတယ်ဒုက္ခသည်စခန်းတွင်းကရဲတပ်ဖွဲ့ရဲ့တပ်မှုဟာမာယာတူအစ္စလမ်ကရှင်းပြပါတယ
်။အမတ်တွေရိုဟင်ဂျာကမ်ပိန
်းအခုဆိုရင်ပီလရီကဒီမိုကရေစီကိုငါးဖက်စီတွေနဲ့လူတွေလိုက်ပို့နေတာပါ။ဒီလေတွေကိုသွားစစ်ရင်လည်းငါးဖက်ပိုက်တွေငါးဖက်ဖြစ်စီတွေပဲတွေ့ရပါတယ်။အမှန်ကန်တကားတဲ့နဲ့လူပေါင်းကူကူတွေရဲ့အကြောင်းမှခွဲခြားဖို့ကျွန်တော်တို့တွေသိခဲ့ပါတယ်
။ရိုဟင်ဂျာဒူးစီရဲ့ဂိုင်းကောင်းဆောင်အတွက်အလုလုပေးခဲ့သူလို့ဆိုတဲ့အသက်25နှစ်အရွယ်မိုဟာမက်ကတော့လူရှာပေးတဲ့အတွက်တစ်လောက်ကိုဒေါ်လာ950လောက်ရတယ်လို့ AFP ကပြောပါတယ်။ဒါပေမဲ့လူကုန်ကူးမှုမှာပတ်သက်သူတူဖြစ်တဲ့အသက်34နှစ်အရွယ်မိုဟာမက်တဟားကတော့ငရေကန်းနဲ့တူတဲ့စခန်းကနေထွက်ခွာခြင်းသူတွေအတွက်အကိုတယောက်အနေနဲ့ထွက်ပေါက်ကိုပြဖို့တာဝန်ရှိတယ်လို့ခံယူတဲ့အကြောင်းသူကပြောပါတယ်။လူတွေပြည့်ကျက်နေတဲ့ငါးပန်းတင်မောနဲ့ပင်လယ်ပြင်ကိုဖျက်ပြီးမလေးရှားကိုရောက်ဖို့ကြိုးစားကြသူတွေထဲမှာမိသားစုတွေပြန်လည်စုံစည်းဖို့ရည်ရွယ်သူတွေပါတယ်လို့မလေးရှားမှာအခြေချပြီးသူတွေနဲ့လက်ထပ်ဖို့ရည်ရွယ်သွားရောက်သူတွေလည်းပါပါတယ်။ဒုက္ခသည်တူဖြစ်တဲ့အမေရာဟာအင်ဒိုနီးရှားနိုင်ငံအချင်းမှာတောင့်တင်နေပါတယ
်။မလေးရှားနယ်ဝလန်နီး
မလေးရှားကိုသွားရမယ်ဆိုတဲ့ကတိနဲ့ဒီခီးစင်မှာလိုက်ဖို့သူတို့ကခေါ်လာတာပါ။သူတို့ကကျမကိုမလေးရှားရောက်အောင်ပို့ပေးမယ်ဆိုရင်ကျမတို့လက်ထပ်ကြရမှာပါ။
ီးခဲ့တဲ့ဇွန်လတုန်းကအင်ဒိုနီးရှားနိုင်ငံအာချေးမှာရိုဟင်ဂျာဒုက္ခသည်တရားလောက်ပါလာတဲ့လေကို၅ပါးသမားတွေကဲခဲ့တာလို့ပြောပြီးမဲ့အဖြစ်မှန်ကတော့လူကုန်ကူးကွန်ရဲနဲ့ပေါင်းပြီးတော့ကြံစည်ခဲ့တာလို့ရဲဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းခံထားရတဲ့သူ၅ဦးထဲမှာ၅ပါးသမား၃ဦးလည်းပါပါတယ်။လေတစ်သိန်းငှားပြီးဒုက္ခသည်တွေကိုသွားခေါ်ဖို့ငှားခဲ့တာမှာသူကလည်းငွေလိုနေလို့အလုပ်လက်ခံခဲ့တာလို့ကလေး၆ယောက်ရဲ့ဖခင်ဖိုင်ဇယ်ကပြောပြပါတယ်ရှင်။
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ဘာသာစကားဒုစရနာစညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Snip Group မဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာပြည်ကိုလူစုမြောင်များစွာလေးလာခဲ့သူအမေရိကန်ပါမခဂျွန်ဘက်စလီကပြောကြားလိုက်ပါတယ်။ပါမခဘက်စလီဟာ1950ခုနှစ်ကစပြီးမြန်မာနိုင်ငံရေးကိုလေးလာခဲ့တာ1983မှာဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့အာရှလေးလာရေးညွှန်ကြားမှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာရန်များစွာကိုလည်းပြုစုခဲ့ပါတယ်။နဂိဆိုင်ကလုန်းအပြီးမြေဝကျွန်းပေါ်ပါဝင်မြန်မာနိုင်ငံဒေသအနှံ့ပြားမှာစာကြည့်တိုင်းများပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ကြီးဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပမ္မခဘက်ရှိကူမြန်မာနိုင်ငံရဲ့ရှေ့လာလာတဲ့ပသက်ပြီးကျွန်တော်မြင်မြင်ထားပါတယ်ကျွန်တော်ကတော့ကြော်စံတာပါခင်ဗျာပမ္မခဘက်ရှိကူစမောလုံးမိနာတော့မြန်မာနိုင်ငံမှာဒီမိုကရေစီသင်ကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်ဒါကမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်တကယ်တော့မှာဒီမိုကရေစီအသွင်ကူးကြောင်းသွားတဲ့နိုင်ငံတွေမှာခက်ခဲနေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြတ်နေတယ်လို့များရှာကြည့်ယူဆမိပါလား
I think because Burma or Myanmar has such a powerful set of traditions among different ethnic
မြန်မာနိုင်ငံကအတိုင်းအတာမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နိုင်ခဲ့ကြတာပါ။ဘဒူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှွမ်းမှန်းချက်တွေနဲ့လုပ်ခဲ့ကြတာပါ။ကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲ။တိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲ။အလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းထီထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲ။ဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တို့မအံ့ဩပါဘူး။မြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလည်သဘောပေါက်ပြီးအတိမတ်ပြုပေးဖို့ဖက်ဒရယ်တီထောင်စုထီထောင်ကြမှာလားပြည်ခြားနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါလေ
။အခုမကြခင်မြန်မာပြည်သူတွေကမဲသိကြတော့မှဖြစ်ပါတယ်။ဒီရွေးကောက်ပွဲကရောဘယ်လိုများမျှော်လင့်နိုင်ပါလဲ။ဘာလို့များမျှော်လင့်နိုင်ပါလဲ။ဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရတဲ့အခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
။ It's a troublesome time and I put on my Burmese citizen's hat and it
ခင်ဗျာရှိနိုင်ပါလေ။အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူး။ကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်။အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူးဆိုတော့ တိုင်းပြည်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး
။တချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော်များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်။စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်။ဆရာကြီးပဲလို့သဘောပါလေ။
As I mentioned with the two examples that came to mind, the Soviet Union, the USSR, and Yugoslavia.
ပထမပြောခဲ့သလိုပါပဲ။ဆိုဗီယက်ပြည်ထောင်စု၊ယူဂိုစလာဗီးယားတို့မှလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲ။အဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြတ်ပြားခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာ single governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဥတည်နေပါလေတိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုတ်နိုင်ပါဘူးတချိန်တည်းမှာပဲရင်းညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရက်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါလေဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြသည်ဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်များလက်တော့ဆိုးရနေလို့လားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အချိန်မျိုးရောက်နိုင်ကြအောင်ရှိလို့လားခင်ဗျာ
it depends of course on the capacity of the military to maintain its single governing arm but
ရှင်းလာနိုင်စရာရှိပါတယ်စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ။
ဟုတ်ကဲ့ second meeting အားတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ရောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအကျက်ဖြတ်လို့ပါလဲဦးချင်းပြော
Yes, it has been disappointing, I'm sure, for many within the NLD and probably for
ဒီတွင်ကလူတွေအများအပြား NLD ပေါ်စိတ်ပြည့်နေကြတယ်ဆိုတာသိကြပါတယ်ဒေါ်ဆန်းစုကြည်ပေါ်မှာလဲအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှိသီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစည်းတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်ပြောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါဒီပြည်ထောင်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်
Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံကလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်း Federal ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ချစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျာ
and I'm not sure there is any ideal federal system or other than a set of republics each of
ဆိုကြအာဏာအတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ federal စနစ်ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေအမေရိကမှာစတင်ပြောင်းရွှေ့အခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းရင်းသားတွေကလွယ်လို့မတူကွဲကြတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုအမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်။ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါ။မြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကျန်တဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာသွေးပေးမယ်လို့ပြောလင်းပါတယ်သူတို့မှာအနာဂတ်ကိုစီ Sana Guzine, Sinibari. The Rosimaro Alon Dread, one away gone, Chini Sinibari.
Dilo Chini Mira, Lumia, my man, a few boss hunger, Sinakanak Zumbia, or Madrim Yakna, Utima. Benzia, in that side, you know, Pumupunin, I do Timare.
There is something very positive that I find. I had occasion to go around Myanmar as we.
They go up to the boss on it, Chet Chule, Sibare. Don't get a Sazuni, Dwayne. Janaha, Yamaninga, and then Sadi Dadi, Tudong Yi, Dwet, Fayo Kibari. Janoya D. C. Mangiha, Sessini Deva. Janodre Adesia, Gondongaro, Lu Mia Piaha, Lila, Pin Yu Luziki, Jinja Nija Jima. Through her, Yado Api, Pinyasin, Taiwanga, Nadri, Mahobau, Tama, Yangwe, Lonely, Gondeliba. Through her, Lungari, Dwet, Tinjai, Taukuri, Sadi Dadi, Tudongu, a two say Arteta Nijawari. Kabane de Vini, Buhu Dudari, Lujin Yavare, Taha, Tanangalo, Nat, Tainari, Alunjama, Dreaming Yavava.
The senior man I had seen you, Indian and in a set of your and also Jobavanka, Sari Bellumi.
I have some knowledge about Thailand and Bangladesh, which are neighbors, and both those countries
have done a very poor job. Nagagu, Belu, Tinjoyame, Sura, Sina de Mare. A gulesi, Taina Suino, Yamaningaha, Tiyoto, India, Dodamaka, Tainu, Bangladesh, to a Chokamu, Aguba, Tanine, Yausi, Guane Mare. Takataka, Yamaningan, Tidu Ludu Kanzala, Dokari, O Chibi, Tuna, two, Samagon, Chimibare. Trangua, Lisa Siga Sabi, Yamagonzon, Sessaha, Tidu Ludu, Jugo, Manege, Masong, Jim Pigajabau. England and Japan do le. You might be doing it at Jugo. Don't want poor song Gajara, Mahoba, yeah?
COVID 19 yoga focus at the Nemuha. Blue Johnny Jong about Kayoga, Piyoshi Kayara Sura, Bupinashiga, Lila, don't then they jabare. COVID 19 and you saw Usu Tue, Yoga Puri, Kusepian and Gazinga, Kabaka Yoga, Single Miyoshi Kebe, COVID 19 Yoga Bujama, Kabaka Yoga, Piku, Pione, Yoshi Kajaha, a Chong Yang Ajajan Pinai, a Tudy Yoga, Tukusia, Waji Pitu, Tata Umo, Jonaga, Kulu Biawale.
The COVID 19 Suraga, Yoga and Nameo Korapi Biro, COVID 19 Yoga Gu, Chisi, the virus Gu, Sa COVID 2 virus Ukobar. Sa COVID 2 Ye, the Namea Bale Sui. Severe acute respiratory syndrome, coronavirus 2. That's a lot of coronavirus 1 up to Palebo, not SARS-CoV-1. SARS-CoV-1 is COVID-2, the Mosa, also to be Mugue Lady. The SARS-CoV-1 is a yoga, SARS yoga, Lucore, Natown, Tongu, and Matu, Yabe, Savio, Chibuagate, or SARS, Shiga, severe acute respiratory syndrome. Mamaluro, Kusemian, Pienchan, so young yoga, so you call Javari. Ronatown Domunde Maro, Tuya Nisa Yanang and Doning Anang and Yabio, Kusemunonga, Chapwari. Cerulea dining solution, Singapore Nang and Tibu, Sajo Gaga, Chapwari to Shikate, or not Bamadi Guru, Yamalagi, Ranatown Dong Kuneka. Arosako V. Wanonga or the Gabaka to Mepipen and the Nanga, Doning Anang and Epianamuno, Yojabiro, who Sako V. Do. Nam Yoga Chitwaroma, Papillo, Gigavaka Yoga, Dwin, Chitwaya Les, Check Lady, Sadine, Sayan, Yusali, Yukinjava Machaba.
Kanagurego Yoga Buyoshi, Chingali Sabi, Yoga Lakanapia, T, Jakala, Chingashi, Jeha, Covid 19, Gubaka Yoga, P. Yoshi Dozi, Jonga Rilega, Kupitelu, Tadamo, Janaga, don't the barre.
A good Covid 19 Yoga Gado, you know, the Yoga Bushi, the Tito Bio, Nayagani, Sali, Dwin. ယောဂလက္ခဏာပေါ်နိုင်တယ်လို့ပြောပါတယ်ဆိုလိုတဲ့အိဗေကအချိန်ပိုကြာတယ်ပေါ့နော်ကြာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီယောဂပိုရှိတဲ့လူတွေနဲ့ထိတွေ့တဲ့လူတွေကိုယောဂမပြတ်ပွားအောင်ထိန်းချုပ်တဲ့နေရာမှာစားယောဂတော့ဆိုရင်တပတ်ဆိုရင်လုံလောက်တော့လေကိုဗစ် -19 ဆိုရင်တော့လူတွေအားလုံးသိကြတယ်နော် quarantine or ကျူကို14ရက်ဝင်ရတယ်ဆိုတာဒီ incubation period လို့ခေါ်တဲ့ယောဂပိုရှိတဲ့လူနဲ့ထိတွေ့ပြီးတော့လက္ခဏာပြတဲ့ကာလကိုထိန်းသိမ်းစောင့်ကြည့်တာဖြစ်ပါတယ် quarantine က
ယောဂအများစုဟာယောဂလက္ခဏာပြပြီးမှသူတစ်ပါးကိုကူးစက်နိုင်စွမ်းရှိပေမဲ့ COVID-19 ကတော့ယောဂလက္ခဏာမပြခင်ကတည်းကသူတစ်ပါးကိုကူးစက်ပြန့်နှံ့နိုင်စွမ်းရှိတာကြောင့်ဒီချက်ကလည်း COVID-19 ကိုကမ္ဘာကယောဂဖြစ်အောင်တွန်းအားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကပြောပါတယ်။အဲ
့တော့ဒီ COVID-19 မှာလက္ခဏာမပြခင်တဲ့တစ်ရက်ကနေ3ရက်အတွင်းမှာကသူများကိုကူးစက်နိုင်တဲ့အာသွားတွေ့နေတယ်เนาะအဲ့ဆိုလိုတာကစားယောဂတော့ကဖြားတဲ့လူကိုထိမ့်သိမ့်လိုက်တာနဲ့သူ့ဆရာတစ်ဆင့်ကူးစက်ဖို့ကိုအရန် short ချလို့ရသွားတော့လေပဲ COVID-19 မှာယောဂလက္ခဏာပေါ်တဲ့အချိန်မှာမပေါ်မီ2ရက်3ရက်အတွင်းမှာသူနဲ့ထိတွေ့ခဲ့တဲ့သူတွေကိုကိုကကူးစက်ပြီးသားဖြစ်နေတယ်တဲ့
COVID-19 ယောဂပိုးရဲ့ခန္ဓာကိုယ်ပြင်ပမှာအချိန်ကြာကြာအသက်ရှင်နိုင်တဲ့အစွမ်းရည်ကလည်း COVID-19 ကိုကမ္ဘာကယောဂအဖြစ်ရောက်ရှိစေတဲ့အကြောင်းအရာတွေကအချက်တစ်ချက်ဖြစ်တယ်လို့ဒေါက်တာဦးမောင်ကျန်တိုင်းကပြောပါတယ
် COVID-19 ပိုးရဲ့ဆရာတို့တက်တန်းကိုကြည့်တဲ့အခါမှာသူဒီဒီ plastic to steel မှာဆို3ရက်ကနေ5ရက်လောက်ထိတောင်းတက်တန်းကြာကြာနေနိုင်တယ်နောက်တခါငွေစက်ကူတို့နော်စက်ကူတို့အဝတ်စားတို့မှာဆိုလို့ရှိရင်တစ်ရက်က3ရက်လောက်ထိတောင်းအသက်ရှင်နိုင်တယ်လို့တွေးရှိထားတာရှိတယ
် COVID-19 ကူးစက်ခံထားရတဲ့လူနာကနှာခြေချောဆွေးရကနေတစ်ဆင့်ထွက်ပေါ်လာတဲ့အမှုန်အမွှားတွေကိုဓာတ်ရိုက်ထိတွေ့ရှူဆိုင်မိရကနေကူးစက်ပြန့်နှံ့နိုင်တယ်လို့တွေးရှိထားရကနေနောက်ပိုင်းမှာလူထဲမှာမျောပါနေတဲ့ပိုးမွှားတွေကိုရှူဆိုင်မိရကနေလည်းကူးစက်ပြန့်နှံ့နိုင်တယ်လို့တွေးရှိလာတာကြောင့်ကူးစက်ပြန့်နှံ့နိုင်စွမ်းမြင်မာပြီးကမ္ဘာကယောဂအဖြစ်ရောက်ရှိအောင်တွန်းအားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကသုံးသပ်ပြပါတယ
်ဒီ droplet infection ကပဲကူးတယ်ဒါကြောင့်မလို့3ပေ6ပေကြော်ရင်ကူးစက်မှုမရှိတော့ဘူးဆိုပြီးတော့ WHO ကစပြီးတော့ကြေညာတော့ဆရာတို့လေ့လာခဲ့ဘူးတယ်ဒါပေမဲ့အခုနောက်ပိုင်းမှာကူးစက်မှုတွေများသွားရခြင်းဒီဒီ droplet infection နဲ့တော့မလုံလောက်ပဲနဲ့သူဒီ aerosol or airborne လေထုထဲမှာမျောပါပြီးတော့ရှူဆိုင်မိပြီးတော့ကူးစက်လို့ဒါလေဒီလောက်ကူးစက်မှုတော့များတာဆိုပြီးတော့ထပ်ပြီးတော့တွေးရှိလာတာမျိုးရှိတယ
်2019ခုနှစ်အတွင်းမှာနိုင်ငံတကာနိုင်ငံနဲ့တနိုင်ကူးလူဆက်ဆံသွားလာမှုတွေမြင်မာလာခြင်းကလည်း COVID-19 ကိုကမ္ဘာကယောဂအဖြစ်လင်းလင်းမြန်မြန်ရောက်ရှိစေတယ်လို့ယူဆတဲ့အကြောင်းဒေါက်တာဦးမောင်ကျွန်တိုင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
2003မှာပြီးသွားလာမှုကိုယ်ကိုယ်တိုင်တိတ်မသွားဖြစ်သေးတဲ့ချိန်မှာ2018-19မှာဆိုဆရာတို့တခြားပြည်ပနိုင်ငံ3-5နိုင်ငံကိုတစ်နှစ်အတွင်းမှာရောက်ရှိခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးခီးသွားလာမှုများခြင်းဒီလည်းပဲဒီရောဂါပိုးရှိတဲ့နိုင်ငံတတိုင်းငယ်ကနေဒီကမ္ဘာလုံးကိုပြန့်နှံ့သွားစေတဲ့အကြောင်းတရားတွေဖြစ်ပါတယ
် COVID-19 ကိုကမ္ဘာကယောဂအဖြစ်ပြောင်းလဲရောက်ရှိသွားစေတဲ့အကြောင်းချက်တွေကိုစူးစီးတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သံသောပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ View ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Barcelona.
ဘောဘာချန်ပီယံစ်လိဂ်ဒုတိယဆင့်ချုံးထွက်ပွဲစဉ်တွေကိုဇွန်လနေ့ကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲလိုက်ခဲ့ကြပါတယ်။နာမည်ကြီးဘာစီလိုနာအသင်းကတော့ PSG နဲ့တွေ့မှာဖြစ်တဲ့အတွက်မက်ဆီနဲ့နေမာတို့ပြန်တွေ့ကြမှာဖြစ်ပါတယ်
။ FC Bayern München and now the
PSG champion Bayern Munich and the Liga Lazio match မှာဖြစ်ပြီးအင်္ဂလန်က Chelsea ကတော့ပြင်က Atletico Madrid နဲ့
the sixth time winners of time will be Chelsea FC.Atletico Madrid
နဲ့အင်္ဂလန်အသင်းကတော့ဂျမမီကိုသွားမှာဖြစ်ပြီးတော့ Manchester City က Borussia Mönchengladbach Liverpool က RB Leipzig နဲ့ကစားမှာဖြစ်ပါတယ်စပိန်ကနာမည်ကြီး Real Madrid ကတော့ Italy က Atalanta နဲ့တွေ့မှာဖြစ်ပြီး Juventus က Porto Sevilla Dortmund နဲ့ကစားမှာဖြစ်ပါတယ်ပထမအကြိမ်ကတော့လာမယ့် February 16 19 23နဲ့24ရက်နေ့ဒီမှာကစားသွားမှာဖြစ်ပြီးဒုတိယအကြိမ်ကတော့ March 9 ရက် 10 ရက် 16 ရက်နဲ့ 19 ရက်နေ့ဒီမှာကစားတော့မှာဖြစ်ပါရယ်ခင်ဗျာအထောက်20 FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့မနေ့ကမှချီးမြှင့်သွားမှာဖြစ်ပါရယ်အခုနှစ်အတွက် FIFA အကောင်းဆုံးဘောလုံးသမားစုအတွက်ကိုဘာယန်နစ်တိုက်စမှု Robert Lewandowski ဘာစီလိုနာတိုက်စမှု Messi နဲ့ Juventus တိုက်စမှု Cristiano Ronaldo တို့ကိုတကာတဲ့သုံးဖြစ်ရွေးချယ်ထားပါတယ်။ဒီနေ့မှာဂျပန်စာဆုံးကတော့ဘာယန်တိုက်စမှု Robert Lewandowski ဖြစ်ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီကဘာယန်အသင်းကိုဖလားသုံးလို့ရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပြီးတော့ Bundesliga မှာရော Champions League မှာပါဂိုးအများဆုံးသွင်းခဲ့သူဖြစ်ပါတယ်။ ဇူလိုင်2020အတွက် FIFA အကောင်းဆုံးဘောလုံးသမားဆုဘယ်သူရမယ်ချင်ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစောမျိုးစံကတော့
ဒီနေ့အတွက်ကကျွန်တော်ကဒီ Lewandowski ကိုလည်းဟိုရသင့်တယ်လို့ပဲမြင်ပါတယ်။ဘာကြောင့်လဲဆိုတော့ Bayern Munich ကိုလည်း Bayern Munich ကိုဖလား3လုံးပေါ့ဗျာ။ Bayern Munich တင်းကိုဖလား3လုံးရအောင်ဒီကနေရာဆန်းဆောင်ပေးထားတဲ့ကစားသမားဆိုတော့ဘာပဲပြောပြောဟိုနှစ်ယောက်ကလည်းဒီကနေ့နဲ့ပေါ်လို့ရပြီးတော့ဒီလောက်ကြီးအောင်မြင်မှုတွေလည်းမရှိဘူးဆိုတော့ဒီနေ့အတွက်က Lewandowski ပဲရသင့်တယ်လို့ကျွန်တော်ကလည်းအဲ့လိုပဲသုံးသပ်ပါတယ်။
ဒီနှစ်မှာနောက်ထပ်စိတ်ဝင်စားစရာတစ်ခုကတော့အကောင်းဆုံးနီးပြဘသူရမယ်ဆိုတာပါ။ဒီနှစ်အတွက်ဘိုင်ယန်နီးပြဟန်စီဖလစ်၊လီဗာပူးနီးပြယာဂင်ကလော့ပ်နဲ့လီးဒ်ယူနိုက်တက်နီးပြမာဆယ်လိုဘီယော့ဆာတို့ကိုဇလာတင်ရွေးချယ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစောမျိုးစံကတော့
အဲဒီထဲမှာတော့ကျွန်တော်ကပြောရဲဆိုတော့ဘိုင်ယန်နီးပြဖီဘစ်ဘူကိုပဲဟိုဒီနှစ်တစ်နှစ်တာအတွက်ဒီကနေ့တစ်နှစ်တာအတွက်အကောင်းဆုံးနီးပြအဖြစ်ရွေးချယ်ကြတယ်။ဘာကြောင့်လဲဆိုတော့ဒီလောက်ကဲယောဂတူကြီးအောက်မှာသင်းသင်းကိုဖလား၃လုံးပေါ့နော်။ဒီလင်းကဖလား၃လုံးနဲ့ချန်ပီယံလိဖလားရအောင်စတ်ဆောင်ပြီးခဲ့တဲ့နီးပြတော့ဟိုသူ့ကိုပဲတကယ်တည်းနဲ့တစ်နှစ်တာအကောင်းဆုံးနီးပြအဖြစ်ကျွန်တော်ကသတ်မှတ်ချက်ပါတယ
်။ဒီကိုရေကွာစင်တမချက်တွေကိုပြီးခဲ့တဲ့ဘက်ကထုတ်ပြန်လိုက်တာမှာတော့ဘယ်ဂျင်အသင်းကကမ္ဘာအဆင့်တစ်အဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဒါကြောင့်ဘယ်ဂျီယံဟာကမ္ဘာအဆင့်တစ်အဖြစ်နဲ့၃နှစ်သက်တိုက်ရပ်တည်နိုင်ခဲ့ပါတယ်။အဲ့နောက်တော့လက်ရှိကမ္ဘာချန်ပီယံပြင်သစ်ကအဆင့်နဲ့ဘရိုးက၃၊အင်္ဂလန်က၄နဲ့ဒီတိုင်းဆက်ရှိနေပြီးတော့လက်ရှိဥရောပချန်ပီယံပေါ်တူဂီကအဆင့်၅မှာရှိနေပါတယ်။အဲ့နောက်တော့စပိန်၊အာဂျင်တီးနား၊ဥရုဂွေး၊မက္ဆီကိုနဲ့အီတလီတို့အဆင့်လိုက်ရှိနေပြီးတော့ဂျာမနီကတော့အဆင့်၃နဲ့နယ်သာလန်ကအဆင့်၄မှာရှိနေပါတယ်။အာရှမှာတော့ဂျပန်ကအဆင့်28နဲ့ထိပ်ဆုံးမှာရှိနေပြီးအရှေ့တောင်အာရှမှာတော့ဗီယက်နမ်က93ထိုင်းက131ဖိလစ်ပိုင်က124မြန်မာက138မလေးရှားက153မှာရှိနေပါတယ်ခင်ဗျာလေဦးသေးရဲ့နီးပြဟောင်ဂျာဟူလီဟာပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီဟူလီကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနဲ့ချီးကျူးရတယ်လို့လေဦးသင်းကကြေညာချက်ထုတ်ပြန်ထားပါတယ်ဟူလီဟာလေဦးသင်းကို1998ကနေ2004အထိနီးပြလုပ်ခဲ့ပြီးတော့သူ့ရဲ့ကြီးမားဆုံးအောင်မြင်မှုကတော့2001ဘောလုံးရာသီမှာယောဘဘောလုံးဖွဲ့ချုပ်ဖလားလို့ခေါ်တဲ့ Europa League အပါအဝင်လေဝူးသင်းကိုဖလား3လုံးရအောင်ဆွမ်းဆောင်ပေးခဲ့တာပါခင်ဗျာ။အဝါ82ကဘာဖလားမှာကဘာချန်ပီယံအီတလီအသင်းရဲ့ဂိုးသွင်းပြင်ပေါ်လိုရော့စီပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကခွင်လွန်သွားခဲ့ပါပြီ။ဒီဗန်ဒက်စ်နဲ့အီတလီတိုက်စစ်မှုရော့စီဟာနဲ့တော်ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်64နှစ်အရွယ်မှာခွင်လွန်သွားခဲ့တာပါ။ရုစီယာ1982ကမ္ဘာဖလားမှာနောက်ကြံပြီးနဲ့ဖိုင်နယ်ပွဲမှာတကူပါဝင်ကွာတာဖိုင်နယ်မှာနာမည်ကြီးဘရာဇီးကို3ဂိုးပိုလန်နဲ့စီဖိုင်နယ်မှာ2ဂိုးသွင်းပြီးစုစုပေါင်း6ဂိုးသွင်းပြီးတော့ပြိုင်ပွဲရဲ့ဂိုးများဆုံးသွင်းတဲ့ရွှေဖနက်စုရခဲ့သလိုအီတလီအသင်းကိုလည်းဘူဆွဲအောင်လုပ်ပေးခဲ့တာပါသူဟာယူဗန်တက်စ်အသင်းနဲ့တူစီရီဖလားအီတလီရှုံးထွက်ဖလားနဲ့ဥရောပဖလားတွေကိုရခဲ့ပြီး1982ခုနှစ်ကဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်နဲ့ဝေါ်ဆော့ကမဂဇင်းကပထမဆုံးကြိမ်ချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုတွေကိုလည်းရရှိခဲ့ပါတယ်ခင်ဗျာဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကထိုးသက်ခဲ့တဲ့ကမ္ဘာ Heavyweight Champion လူပွဲမှာတော့ဗြိတိန်ကချန်ပီယံအန်တိုနီဂျော်ရှွာကအနိုင်ရပြီးတော့ WBA WBO နဲ့ IBF Champion တော်ဖူတွေကိုကာကွယ်သွားခဲ့ပါတယ်ချန်ပီယံအန်တိုနီဂျော်ရှွာနဲ့ဘူလ်ဂေးရီးယားနိုင်ငံကစိန်ခေါ်သူကူဘရက်ပူလက်တို့ထိုးသက်ကြရမှာဂျော်ရှွာကကိုးကြီးအရောက်မှာအလဲထိုးပြီးအနိုင်ယူခဲ့တာပါဒီပွဲအနိုင်ရလိုက်တဲ့အပေါ်မှာဂျော်ရှွာရဲ့ပွဲစီစဉ်သူအက်ဒီဟန်ကတော့
It was a composed performance. It was a brutal performance. It was exactly what he needed going into 2021.
ဒီပွဲမှာတည်တည်ငြိမ်ငြိမ်နဲ့ထိုးသက်နိုင်ခဲ့တယ်လို့အကောင်းဆုံးထိုးသက်နိုင်ခဲ့တာပါသူလည်းမထိုးရတဲ့နေ့ရှိပြီဆိုတော့ဒီပွဲကလည်း2021ခုနှစ်မှာတကယ်လိုအပ်နေတာဖြစ်ပါလေ။ရှေ့ပိုင်းကရှစ်ချီကိုလည်းကောင်းကောင်းထိုးနိုင်ခဲ့ပြီးတော့အလဲထိုးအနိုင်ယူနိုင်ခဲ့တာပါ
။ဂျော်ရှွာဟာဒီပွဲအနိုင်လိုက်တဲ့အတွက်ကမ္ဘာလဝိတ်ချန်ပီယံဆုတွေအားလုံးစူးစီးနိုင်ဖို့လက်ရှိ WBC ကမ္ဘာလဝိတ်ကောင်စီရဲ့ချန်ပီယံ တိုင်းစင်ဖြူရီနဲ့ထိုးသက်လာနိုင်ပွဲရှိပြီးတော့ဒီပွဲအမြန်ဆုံးဖြစ်လာဖို့အတွက်တန်းနိုင်သလောက်အစွမ်းကုန်လုပ်သွားမယ်လို့အဲဒီဟန်ကပြောလိုက်ပါတယ
်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းမှတ်တည်ကြမှာပြန်ပြီးတော့ဆက်ကြရအောင်ပ
ါ VOA American အသံရဲ့ပို့ထူနေညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒီလို Christmas နဲ့နှစ်သစ်ကိုရာသီအတိုင်းတင်ဆက်ပေးနေကြတဲ့ရှင်တစ်ပုတ်ထုတ်လွှင့်ပေးချင်ပါတယ်ဒီကနေ့ညမှာတော့ black hole သီဆိုထားတဲ့ဆောင်းလေအင်းနဲ့ spread တဲ့ချင်းကိုထုတ်လင့်ပေးလိုက်ပါတယ်ဒါဆီမရှင်ဝါနေရင်ပြီးဒီဆောင်းခဲအသေးချပန်းသုံးလိုက်တော့ဆောင်းလေအင်းမဲ့တဲ့ဖို့ဆူထားရသည်များရဲ့အပြင်းမာလဲတွေ့မကြရဲ့လဲနောက်ကျနေတဲ့ချိန်ရင်းရင်းနေတတ်ခဲ့
ကျင်းချုပ်ကိုပြောပြပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူနဲ့အထက်လွှတ်တော်လူများစုခေါင်းဆောင်ရီပဘလီကန်အထက်လွှတ်တော်မတ်မစ်ချ်မက်ကွန်နယ်တို့အကြားကိစ္စရပ်အများအပြားမှာသဘောထားကွဲပြားပေမယ့်အထူးတကွာလက်တွဲလှုပ်ဆောင်လို့ရတဲ့ကိစ္စတွေရှိတယ်ဆိုတာမစ္စတာမက်ကွန်နယ်နဲ့တယ်လီဖုန်းစကားပြောချိန်တွင်ပြောခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ်မစ္စတာမက်ကွန်နယ်ဟာဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲအနိုင်ရသူအဖြစ်အင်္ဂါနေ့ကမှအသိမှတ်ပြုပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့ရဲ့စွမ်းအင်ဝန်ကြီးအဖြစ်မီရှိဂန်ပြည်နယ်ဥဆိုရေးမှူးဟောင်းဂျန်နီဖာဂရန်ဟ ோம் ကိုအမိတင်သွင်းမယ်လို့ခန့်မှန်းထားတဲ့အကြောင်းဒီကိစ္စဆုံးဖြတ်ချက်ထားတဲ့နှိစက်တဲ့လူနှစ်ယောက်ကအင်္ဂါနေ့မှာပြောပါရယ်တရုတ်ဘုဆောင်ရေးဝန်ကြီးနေရာကိုတော့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဟောင်းဖြစ်သူပီတ်ဘူဒီဂျက်ကိုအမိတင်သွင်းလိုက်တဲ့အကြောင်းအင်္ဂါနေ့သတင်းတွေကပြောကြပါရယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာရေးပေါ်အကူအညီနောက်တစ်ချိန်ထပ်ပြီးရေးကိစ္စလွှတ်တော်တွင်လာတော့ကြဆွေးနွေးနေရာကနေသဘောတူညီချက်တခုရတော့မယ်လာလာရှိလာတဲ့အကြောင်းပါရီမြန်စလုံးရဲ့ခေါင်းဆောင်တွေကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အချက်အလက်တွေအရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာအင်္ဂါနေ့က82တန်းခွဲကျော်သွားပြီဖြစ်တယ်လို့သိဆုံးသူအရေအတွက်က 1.6 တန်းကျော်သွားပါပြီ။အင်္ဂါနေ့မှာရောဂါပိုးနောက်ထပ်ကူးစက်သူ9သိန်းနီးပါးနဲ့သိဆုံးသူက 8,000 ကျော်ထပ်တိုးခဲ့ပါတယ်။အမေရိကန်မှာကူးစက်သိဆုံးသူအများဆုံးဖြစ်ပြီးအိန္ဒိယကကူးစက်သူအရေအတွက်ဒုတိယအများဆုံးနဲ့သိဆုံးသူကတတိယအများဆုံးရှိပါတယ်။ဘရာဇီးလကကူးစက်သူအရေအတွက်မှာတတိယအများဆုံးဖြစ်ပေမဲ့သေဆုံးသူကတော့ဒုတိယအများဆုံးပါ
အမေရိကန်ပြည်ထောင်စုကနေဒါနိုင်ငံတွေမှာကိုဗစ်ရောဂါကာကွယ်ဆေးစထိုးပေးနေပြီဖြစ်ပေမဲ့ကမ္ဘာလူဦးရေရဲ့၄ဘုံတဘုံနီးပါးဟာအနည်းဆုံး2022ခုနှစ်အထိကာကွယ်ဆေးရအောင်မှာမဟုတ်ဘူးဆိုတာလေ့လာချက်အစ်ကူမှာဖော်ပြထားပါတယ်။ဒါပြင်ဝင်ငွေနှိမ့်နဲ့အလယ်လတ်ဝင်ငွေအဆင့်ရှိနိုင်ငံတွေအတွက်ကာကွယ်ဆေးအလုံးလုံးရဖို့လှုံ့ဆော်နေတဲ့မိတ်ဖက်အဖွဲ့တစ်ခုအနေနဲ့လိုအပ်တဲ့ကာကွယ်ဆေးပမာဏရဲ့အနည်းငယ်ကိုပဲရထားပါသေးတယ်ခင်ဗျာ။ဒီဇင်ဘာလ16ရက်ဗိုလ်ဒူးညဗီဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ video season တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.